အမေရိကန်နဲ့ကနေဒါအကြားကုန်သွယ်ရေးကိစ္စတင်းမာနေချိန်မှာအမေရိကန်ကနေဒါနိုင်ငံသားရေးဝန်ကြီးတွေဆွေးနွေးခဲ့ပါတယ်။နှစ်နိုင်ငံကုန်သွယ်ရေးကိစ္စတွေအပါအဝင်နိုင်ငံတကာကိစ္စတွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးမာကရိုရူဘီယိုနဲ့ကနေဒါနိုင်ငံသားရေးဝန်ကြီးမယ်လနီဂျော်လီတို့ဘော်ဒူးနဲ့ကဆက်သွယ်ဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။နှစ်နိုင်ငံကုန်သွယ်ရေးကိစ္စ၊နယ်စပ်လုံခြုံရေး၊စီးပွားရေးနဲ့နိုင်ငံတကာအခက်အခဲတွေနဲ့ပတ်သက်ပြီးနိုင်ငံသားရေးဝန်ကြီးနှစ်ယောက်လုံးကဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကနေဒါနဲ့မက္ကဆီကိုတွင်းကုန်တွေအပေါ်အမေရိကန်ပြည်ထောင်စုကတွင်းကုန်ကို25ရာခိုင်နှုန်းကောက်ခံမှုမတ်လ4ရက်နေ့အင်္ဂါနေ့ကစတင်ခဲ့ပါတယ်။ဘော်ဒူးနဲ့မှာတော့အမေရိကန်ကားကုမ္ပဏီကြီး3ခုရဲ့ထောက်ပြမှုကြောင့်မြောက်အမေရိကကထုတ်တဲ့မော်တော်ယာဉ်တွေအပေါ်သွင်းကုန်25ရာခိုင်နှုန်းကောက်ခံမှုကိုတလရက်ဆိုင်လိုက်တယ်လို့အင်ဂျီရောကကြေညာပါတယ်။အမေရိကန်ကားကုမ္ပဏီကြီးတွေဖြစ်တဲ့ Ford, General Motors, Stellantis ကအကြီးအကဲတွေနဲ့သမရထရန့်ကဆက်သွယ်စကားပြောခဲ့ပြီးအခွန်ကောက်ခံမှုဆိုင်ငံ့တဲ့ဆုံးဖြတ်ချက်ကိုချခဲ့တာလို့အင်ဂျီရောပြောခွင့်ရ Caroline Leftwich ကမနေ့ကသတင်းတောက်တွေကိုပြောဆိုပါတယ်။ဒါအပြင်သမရထရန့်ဟာကနေဒါဝန်ကြီးချုပ် Justin Trudeau နဲ့လည်းအခွန်ကိစ္စတွေမနေ့ကဆွေးနွေးခဲ့ပါတယ်။